'cause it only serves to make me more determined to achieve my final goal.
We've been thanked by these guys, and you know, they know, I mean, especially Esther. Everybody knows Esther. She's their hero.
Compu khange ja ya de luta bwa ga ni lu myaw khe ja du dui ga chimar lu go ma cha khana be jesu tin chang chong chai tong pyo ge ja ba de tru ga chimar lu dui athu thapin Esther go ti ja ba de Esther go tru a long ti ja ba de Esther ga raw tru ye tu ye kaung ma be lu AP thadin thana ga editor tu phit de Martha Mendoza ga 2016 Pulitzer ဆုချီးမြှင့်ပွဲမတိုင်မီတည့်ရက်ကနယူးယောက်ရှိ Columbia တက္ကသိုလ်မှာအခုလိုပြောသွားတာဖြစ်ပါတယ်။မြန်မာရေလုံသားအများစုပါဝင်တဲ့အင်ဒိုနီးရှားကျွန်းမှာကျွန်းပြုတ်ခံရတဲ့လူပေါင်း 2,000 နီးပါးလွတ်မြောက်ရေးအတွက် Seafood from Slaves ကြေးကျွန်းတွေထံကပင်လယ်စာဆိုတဲ့သတင်းစုံစမ်းထောက်လှမ်းမှုကြောင့် AP သတင်းဌာနကအမျိုးသမီးသတင်းတောက်တွေ့ကြီးပဲဖြစ်ကြတဲ့ Margie Mason, Robin McDowell နဲ့ Martha Mendoza တို့နဲ့အတူမြန်မာနိုင်ငံကကချင်တိုင်းရင်းသူ Esther Tucson တို့ဟာအောက်တိုဘာလ17ရက်နေ့ကနယူးယောက်မှာဒီနှစ်အတွက် Pulitzer ဆုကိုလက်ခံရရှိခဲ့ကြတာပါ။ကျွန်ပြုတ်ခံရတဲ့မြန်မာနိုင်ငံကရေလုံသားတွေလွတ်မြောက်ရေးအတွက်မဆုတ်မနစ်ထောက်လှမ်းစုံစမ်းရာမှာမြန်မာစကားတတ်သူ Esther Tucson ပါဝင်တဲ့အခန့်ကဏ္ဍကစောစောက AP သတင်းထောက်ပြောခဲ့တယ်လို့ပဲအထူးအရေးပါလာတယ်လို့ဆိုရမှာပါ။ခုလိုသတင်းထောက်လှမ်းမှုမှာဘလို့ပါဝင်ဖို့အကြောင်းဖန်လာခဲ့တယ်ဆိုတာကို Esther Tucson ကိုမေးကြည့်ခဲ့ပါတယ်
။ဒီကျမတို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်းကျမကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းမှာနိုဝင်ဘာလနေ့စပြီးပါဝင်တဲ့လူတွေတော်တော်များများထိုင်းနိုင်ငံမှာအလုပ်သွားလုပ်မယ်ဆိုမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်သိတဲ့အခါကျတော့သူတို့တမိကို investigation နဲ့မှစပြီးတော့မှပါဝင်ဖို့ခေါ်တာပေါ့ဘာကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့သိထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့အခါကျမှတနေ့တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ဒီခိုင်းငါဆန်ကုမ္ပဏီဝင်ထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့။သူတွေ့ရခါကျတော့အဲ့မှာကျမရဲ့ဒီကျမတို့အမျိုးသမီး၄ယောက်ထဲကတယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်။အဲ့ဒီတော့အဲ့ဒီ Robin McDowell ရဲ့ကျမ Esther Tucson ရဲ့အတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလုံသားတွေနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ်။ field ထဲမှာစုံစမ်းတာတော့ကျမတို့၄ယောက်ပါအဲ့ငါးဖန်းလေးနောက်ကိုကျမတို့လေကလေးနဲ့လိုက်တယ်လိုက်ပြီးတော့မှအဲ့ဒီငါးဖန်းလေးပေါ်ကကျင်ပြူခံရတဲ့ရေလုံသားလေးကိုငါးဖန်းလေးကနေတစ်ဆင့်အဲ့လိုအော်ပြီးစကားပြောတယ်အဲ့လိုနဲ့ interview ပေါင်းမြောက်များဆိုတော့ documentation ပေါင်းမြောက်များဆိုတော့လုပ်ပြီးတဲ့နောက်ပိုင်းမှာကျမတို့ပြန်လာတယ်ပြန်လာပြီးတော့မှကျမတို့အဲ့ဒီတင်းကိုလုပ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာတော်တော်ကြာတဲ့အထိဒီတင်းကလုံးလို့မရဘူးဘာကြောင့်လဲဆိုတော့ကျမတို့ interview လုပ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီတွေကထောင်လုပ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့အတွက်ကြောင့်ဒီတင်းကိုလုံးလို့မရတာမျိုးတွေဖြစ်နေတာပေါ့အဲ့ဒီချိန်မှာကျမတို့ဒတင်းနဲ့မှပါတဲ့လူတွေကိုအရင်ကယ်ဖို့အတွက်ကျမတို့ဒီမှာပါဝင်ရှိရအဲ့ဒါမဟုတ်ဒတင်းကိုကျမတို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့ခါကျတော့ကျမတို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီအဂျက်ကာတာမှာအခြေစိုက်တဲ့ကျမတို့၄ယောက်ထဲတစ်ယောက်ဖြစ်တဲ့ဒီမာဂျီမေဆန်ကနေအင်ဒိုနီးရှားရေတပ်နဲ့ပူးပေါင်းပြီးတော့မှဒီဒတင်းနဲ့မှပါတဲ့လူ၈ယောက်ကိုအရင်တွားကယ်ဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုကျမတို့ကယ်နိုင်တယ်ကယ်ပြီးတော့မှသူတို့ဂျကာတာကိုပို့ထားလိုက်တယ်အဲ့ဒီအချိန်မှမှကျမတို့တေချာပေါက်လုံချုံပြီဆိုတာသိတဲ့ခါကျမှကျမတို့ဒီတင်းကိုစပြီးထုတ်တယ်ဒီတင်းလည်းထွက်သွားရောဒီတင်းကထောင်နဲ့ချီရဲ့ရေလုံသားတွေဟာဂျွန်ပြုတ်ခံနေရတယ်ဒီဂျွန်အနေနဲ့လှုပ်ထားတဲ့လူတွေဖမ်းတဲ့ငါးကလည်းဘယ်လိုရောက်လဲဆိုနောက်ဆုံးအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်ထားတွေကိုကျမတို့ရှာဖွေတွေ့ရှိတဲ့အချိန်မှာဒီတစ်ကမ္ဘာလုံးအုံလှုပ်သွားစေခဲ့တယ်ပြီးတော့2015ခုနှစ်ဧပြီလမှာပဲကျမတို့ရေလုံသားပေါင်း2000ကျော်ကိုတတုတ်ပြီးတတုတ်အင်ဒိုနီးရှားငါးလုံးငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကဲထုတ်နိုင်ခဲ့တယ်ကျမတို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာတည်င်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လူတိုင်းဝိုင်းတစ်ခုကိုပြောင်းလဲစေတဲ့ကောင်းတဲ့ပြောင်းလဲမှုဖြစ်စေတယ်ဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာဒီအရအတိမတ်ပြုတ်ပြီးတော့မှတချို့ဒီ journalism center တော်တော်များများကလည်းကျမတို့ဆုချတယ်နောက်ဆုံးမှာတော့ကျမတို့ဒီ Pulitzer ကနေ announce လုပ်တဲ့အထက်မှာကျမတို့ public service အနေနဲ့ပြေးခဲ့တာပါရှင့
်ဆိုစွာ is the two sam ပြောတယ်ပဲ ဝေးလံတဲ့နေရာတရားဥပဒေမရှိတဲ့နေရာမှာဒီစွန့်စွန့်စမ်းစားသွားပြီးတော့အခုလိုအမျိုးသမီးတယောက်အနေနဲ့ဒီကျုံပြုတ်ခံရတဲ့လူတွေကိုစုံစမ်းစစ်ဆေးမေးမြန်းပြီးတဲ့အခါကျတော့သူတို့ကူဖို့အတွက်ချိုးပန်းရံမှာအသက်အန္တရာယ်အတွက်ကောစိုးရိမ်မမိဘူးလားရှင်
ဟုတ်ကဲ့ဆိုရင်ပါတယ်ရှင်ဘာကြောင့်လဲဆိုတော့ပထမဆုံးကစသွားကလေးကဟိုကသူကအင်ဒိုနီးရှားနိုင်ငံကလည်းတင်းထောက်တွေကိုသူတို့ journalist visa တွေပါပေးလို့မရှိဘူးဆိုတော့ကိုသွားခဲ့ရအဲ့တော်တော်လေးစိတ်ညစ်ရတာပေါ့ဟိုအန်ဒီလည်းရှိတယ်ပြီးတော့မှမြန်မာပြည်ကနေသွားလိုက်တာ၃ရက်မြောက်နေ့မှာအဲ့ကျွန်းကိုရောက်သွားတာပါအဲ့အဲ့ကျွန်းလည်းရောက်ရောပို့ဆိုးတဲ့လူတွေကပပွားညကင်းနေတကရုပ်တွေတကယ်ကိုနဲ့မျက်မှန်သမ်းမမိတဲ့ရုပ်တွေပြီးတော့ကျွန်တော်တို့နဲ့တိတ်ပြီးရင်းနှီးနှီးမရှိတဲ့ညနာမျိုးတွေဖြစ်နေတဲ့အခါကျတော့ပုံပြီးကြောက်ရတာပေါ့အဲ့ဒီကျုံးကိုလည်းတကယ်ရောက်သွားရောတကယ်လည်းအဲ့မှာအန္တရာယ်ရှိရဆိုတော့တိခဲရတယ်အဲ့ဒီကိုရောက်ရောက်ချင်းမှာပဲအဲ့မှာရှိတဲ့ရဲတွေပါတယ်ကလိုက်ပြီးစပြီးစုံစမ်းတယ်ဘာကြောင့်မလို့လဲဆိုတော့တို့ကျုံးနေမှာဘယ်တော့မှလူစိမ်းတွေလာလိမ့်မရှိဆိုတော့တို့သိတယ်ပြီးတော့အင်ဒိုနီးရှားရဲတွေကလည်းဒီထိုင်းငါးဖန်ကုမ္ပဏီနဲ့တို့စုပေါင်းပြီးတော့မှအလုပ်လုပ်တယ်အဲ့ဒီမောင်ခိုကိုင်းတွေမှာအတူတူပါဝင်ပြီးတော့လုံးလေးရှိရဲအဲ့ဒါမှမဟုတ်ကျမတို့မြန်မာပြည်သားတွေကိုအင်တာဗျူးလုပ်တဲ့ချိန်မှာတော့ကျွန်တော်တောထဲမှာသွားပြီးအင်တာဗျူးလုပ်တာမျိုးတွေရှိရဲအဲ့လိုပေါ့အသက်အန္တရာယ်ကတော့တကယ်ကိုစိုးရင်ခဲ့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့စစောကအစ်စတာပြောသလိုတောထဲမှာသွားပြီးတော့ငါးဖန်သမားတွေနဲ့စွန့်စွန့်စားစားပေါ့နော်အသက်အန္တရာယ်စိုးရင်စပါနဲ့ပြေဆုံးမီးများခဲ့တယ်ဆိုတဲ့အခါကျတော့သူတို့တွေနဲ့ပေါ့နော်အခုလိုမြန်မာလိုပေါ့နော်တွေးဆုံမီးများတဲ့အခါမှာအစ်စတာအနေနဲ့ပေါ့နော်ဖတ်မှတ်ရရကြည့်ကွဲပေါ်ရအကောင်းဆုံးအခြေအနေသူတို့ပြောပြတာလေးတွေကိုပြန်ပြောပြလို့ရမလားရှင
်ဟုတ်ကဲ့ရှင်ပြောပြလို့ရပါရှင်ကျမတို့တညနေပေါ့နော်အဲ့ဒါဟိုဒီရွာတရွာမှာမြန်မာပြည်သားပြောက်ရှိရဆိုမှသူစုသွားရတဲ့လမ်းမှာပြန်လဲပြန်ကိုကြည့်လိုက်တော့ငါးဖန်းလေးတစ်စင်းကဒီကျွန်းနဲ့ဝင်လာတော့တွေ့လိုက်တယ်အဲ့ဒါနဲ့ကျမတို့လည်းဒီလေးငငယ်လေးနဲ့လိုက်သွားပြီးတော့မှခန့်မှန်မှန်ပဲအဲ့ဒီကိုမြင်အောင်လိုက်သွားတာမိုးချုပ်သွားပြီးကျမတို့အဲ့ဒီကျွန်းကိုပြန်ရောက်သွားတော့အဲ့ဒီငါးဖန်းလေးကလည်းအဲ့ဒီသူတို့ကျွန်းကုမ္ပဏီရှိတဲ့နေရာမှာပဲသူတို့အဲ့မှာအဲ့တမောက်ဖြစ်တာမှာရပ်ပြီးတော့မှသူတို့ငားတွေကဲ့နေတဲ့အချိန်မှာငားဖန်းတမားတွေတချို့တွေကဒီအမောင်ထဲမှာသူတို့ဆေးလိပ်တောက်နေကြတယ်တချို့ဒီဘေးမှာပေါင်နေမှာသူတို့ထိုင်နေကြတာပေါ့အဲ့ဒါနဲ့ကျမတို့လှမ်းပြီးអော်တယ်မြန်မာပြည်သားတွေလားဆိုတော့သူတို့တော်တော်လန့်သွားတာပေါ့နော်အမောင်ထဲကနေဒီမှာလှမ်းပြီးပြောတော့ကျမတို့တို့ရှင်းပြရတယ်အခုလိုဒီမှာဘလို့ဖြစ်နေတယ်လဲဆိုတော့အကြောင်းအရာတွေသိချင်လို့ကျမတို့လာတာပါဆိုမှပြောတော့သူတို့အဲ့မှာစပြီးပြောပြကျမတို့မေးတာပေါ့နော်အဖေအမေတွေကောတိတလားလို့ဒီရောက်နေဆိုတာအဖေအမေလည်းမသိဘူးတဲ့ကျွန်တော်တို့ကထိုင်းနိုင်ငံကနေကျွန်တော်တို့အယောင်စားခံရတာတဲ့ကျွန်တော်တို့ဆိုရင်အဖေအမေတွေကတည်ပြီးလို့ပဲထင်တာကျွန်တော်တို့တည်ရောက်နေလဲဆိုအဖေအမေတွေမသိဘူးအချို့ဆိုရင်အဖေအမေတွေကတို့တည်ပြီးမှတ်ပြီးတော့မှအကုန်လုံးရေဆက်ချပြီးသွားတာတောင်မှရှိလောက်ပြီးဆိုမှတို့ကပြောပြတော်တော်ကြည်ကွဲဆရာကောင်းပါတယ်နောက်တစ်ခုကတော့ဒီအဲ့ကျွန်းကုန်ကြီးရဲ့အနောက်ဘက်မှာရွာလေးတရွာရှိတယ်အဲ့မှာကျွန်မဗမာတွေကိုထပ်ပြီးလိုက်ရှာတဲ့အခါကျတော့တနေရာမှာနည်းနည်းအသက်ခကြီးကြီးလူကြီးတယောက်ရဲ့ပြီးတော့လူငယ်နှစ်ယောက်သူတို့အားလုံး၃ယောက်ကတောထဲနေထွက်လာတာဟိုရေတန့်ပြီးရမှာအရက်ဟိုသူတို့ local အရက်လေးကန်မှာထွက်လာတဲ့ခါမှာကျွန်တော်တို့လိုက်ပို့ပေးတဲ့ဒီပမာအကိုကြီးကသူတို့လှမ်းပြီးអော်လိုက်တယ်ဟေးဒီမှာလာကြအောင်ဒီမှာမမပြရအမရောက်နေတယ်မင်းတို့အเจ้าနေလာပြောပြအောင်ဆိုတော့အဲ့ဒီလူရဲ့တခါလဲအဲ့ဒီအရက်ဘူးကိုပြစ်လိုက်ပြီးတော့မှတခါလဲကျွန်တော်ကိုတွေ့ရနဲ့ထိုင်တော့ပြီးတော့ကျွန်တော်တို့အင်ဂျန်ခေါ်တော့ပါအင်ဂျန်ခေါ်တော့ပါကျွန်တော်တို့ကမနေနိုင်တော့ကျွန်တော်တို့မိတ်ဆက်ခံရပါတယ်လို့အဲ့လိုမျိုးပြောရတယ်ပေါ့နော်တကယ်ကိုဘယ်လိုပြောမလဲအရင်စိတ်ထိခိုက်စရာပေါ့နော်အဲ့လိုမျိုးတွေอ่ะဟုတ်ကဲ့
လူတို့အကျိုးပြုသတင်းကဏ္ဍမှာ AP သတင်းဌာနက2016ခုပူလစ်ဇာရွှေတိစိတ်စုကိုချီးမြှင့်ခံခဲ့ရတဲ့ဒီသတင်းနဲ့ပတ်သက်လို့အက်စတာထူဆန်ပြောပြခဲ့တဲ့သူ့ရဲ့သတင်းယူမှုအတွေ့အကြုံတစ်စီတစ်ပိုင်းကိုတော်ရရှိများကြားခဲ့ကြရတာပါမြန်မာနိုင်ငံသားရေလုံသားတွေအင်ဒိုနီးရှားကျွန်းကျွန်းမှာခုလိုကျုံပြုတ်ခံရတဲ့အကြောင်းအက်စတာထူဆန်ပြောပြတဲ့ဒုတိယပိုင်းကိုတော့နောက်သတင်းပတ်မြို့သမီးများကန္တာမှာဆက်လက်တင်ပြသွားမှာမို့စောင့်မျှော်နားဆင်ကြပါရှင်
Cause it only serves to make me more determined to achieve my final goal. And I come back even stronger.